မြန်မာနိုင်ငံသားများနဲ့လူနည်းစုတိုင်းရင်းသားတွေခီးသွားလာမှုကိုရပ်ထားဖို့ထိုင်းနိုင်ငံတက္ကသိုလ်တွင်ကိုဗစ် -19 အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးဖမ်းဆီးခံရသူမြန်မာနိုင်ငံသား200ကျော်ရှိပြီးအများစုကတော့ပြန်လွတ်မြောက်သွားပြီဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာလူသမားတန်ရာရှိကဆိုပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်မြန်မာနိုင်ငံတွင်းမှာကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးရမယ့်စင်တာတွေအဆင့်တစ်မဖြစ်သေးတာကြောင့်နေရပြန်မြန်မာတွေရဲ့ခီးသွွာလာမှုတွေကိုဧပြီလ15ရက်နေ့ထိရပ်ထားပေးဖို့မြန်မာဘက်ကတောင်းဆိုပြီးထိုင်းဘက်ကမြန်မာတွေနဲ့လူနည်းစုတိုင်းရင်းသားတွေခီးသွွာလာမှုတွေကိုရန်နာခိုင်းခဲ့တာပါဧပြီလ2ရက်နေ့မှာတော့နေဆက်စစ်ဆေးရေးဂိတ်တွေကနေဖမ်းမိခဲ့တဲ့မြန်မာနိုင်ငံသားပေါင်း200ကျော်ရှိတာကြောင့်ထိုင်းနိုင်ငံဘန်ကောက်မြန်မာတန်ရုံးကအလို့သမားတွေလွတ်မြောက်ရေးအတွက်လိုက်လံဆောင်ရွက်ပေးခဲ့ရပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာတော့ဖမ်းဆီးခံရသူအတော်များများလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့ပြီးဧပြီလ3ရက်နေ့မှာလည်းကျန်တဲ့သူတွေကိုနေရပြန်ဖို့စီစဉ်ပေးမှာဖြစ်တယ်ဆိုပြီးမြန်မာလူသမားတန်ရာရှိဦးဝေလင်းမောင်ကဆိုပါတယ
်။ဒီမှာရတော့မလေးရတော့အကုန်လုံးက200ရတော့တော်များများလွတ်သွားပါပြီ
။ဟုတ်ပြီ။
ဒီကျန်တာကတော့တက်တည်ချက်ပဲလူသမားအလောက်ပဲကျန်ပါတယ်။ဟုတ်ကဲ့မြန်မာတော့ကျွန်တော်အဲ့လောက်လောက်ပို့လိုက်ပြီးပါမြန်မာကဆောင်းလွှဲပြီးပါဒီဒီလက်ရှိဒီဘက်မှာကျန်နေတဲ့ဒီပုံမှန်လေးလည်းပဲကျွန်တော်တို့ကအမြဲဆုံးလွှဲကြောင်းအရေးထွက်သွားလို့ကျွန်တော်ဆုံးဝဲနေပါတယ်ဒီတော့သူတို့ဒီနေ့ပြင်းလို့ဒီထွက်ပြီးတော့ဒီလိုရဲရှုပ်ကနေဒီဘက်နောက်ကရှုပ်သွားပြီးဒီမှာမြန်မာကဆောင်းလွှဲဆောင်းဝဲနေတာဟိုလက်ရှိတော့ဒီတက်ဆိုင်ရဒီမဲဆောက်ရဲစခန်းကတော့ဒီကားသမားတွေကတော့ကျမောင်းနေရတော့ဒီကားနဲ့ကားသမားဒီလိုတင်ဆောင်လာတဲ့ကားသမားအရာကိုသူတို့ရေးယူပြီးသူတို့ဆောင်ရွက်နေပါတယ်
။လက်ရှိမှာတော့ဘန်ကောက်ကပြန်လာတဲ့မြန်မာတွေရှိနေသေးပေမဲ့ကားသမားတွေကစစ်ဆေးရေးဂိတ်မရောက်ခင်မှာပဲတောထဲမှာပဲချထားပေးနေသေးဖြစ်တယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။မြန်မာလူသမားတွေရဲ့ခီးသွွာလာခွင့်တွေကိုတက်ခရိုင်မှာကန့်သတ်ထားပေမဲ့အလို့ပြုတ်တဲ့မြန်မာတွေကတော့နေထိုင်စားတောက်ဖို့အခက်အခဲရှိနေတာကြောင့်ဘန်ကောက်ကနေဆင်းလာနေသေးဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေတရင်ပေးပို့နေတာပါ။